မြောက်ကိုရီးယားဆွေရဟာစစ်ရင်အားတည်ဆောက်ပြီးပြည်သူတွေကိုငတ်မောက်အောင်လုပ်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကထုတ်တဲ့အစီရင်ခံစာမှာရေးသားဆွဆွဲထားပါတယ်။မြောက်ကိုရီးယားပြည်သူတွေဟာဖိနှိပ်ချုပ်ချယ်မှုနဲ့အခွင့်အရေးလိုက်စားမှုဆိုတဲ့စနစ်ဆိုးအောက်မှာပိတ်မိနေပြီးတစ်သက်လုံးစင်းရဲချုံငယ်စွာအသက်ရှင်နေရကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကြောင့် VOA သတင်းတော့ Research Line Geneva မြို့ကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
မြောက်ကိုရီးယားနိုင်ငံမှာဖိနှိပ်မှုနဲ့အာခရီလိုက်စားမှုယောဂါဆိုးတရောက်နေတယ်ဆိုတော့ဒီအစီရင်ခံစာဟာမြောက်ကိုရီးယားကထွက်ပြေးလာတဲ့သူတယောက်200ကျော်ရဲ့ကိုယ်တွေ့အဖြစ်အပျက်တွေပေါ်မှာအခြေခံထားတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအဲ့ဒီလူတွေကိုတန်ကိုရီးယားနိုင်ငံမှာလူတွေ့မေးမြန်းမှုတွေလုပ်ထားတဲ့အချက်လက်တွေပေါ်အခြေခံပြီးရထားတာပါ။မြောက်ကိုရီးယားရဲ့လူမှုရေးနဲ့စီးပွားရေးစနစ်ဟာနိုင်ငံတဝန်းပြန့်နှံ့နေတဲ့အစိုးရအရာရှိတွေကိုလက်ထိုးတဲ့စနစ်ကိုအခြေခံထားတယ်လို့ကိုယ်တိုင်ကြုံခဲ့သူကာယကံရှင်တွေကဆိုပါတယ်ကုလသမဂ္ဂမဟာမင်းကြီးရုံးကပြောခွင့်ရပုဂ္ဂိုလ်မာတာဟဒါတို့ကလက်ပြလိုက်ယူမှုဟာမြောက်ကိုရီးယားမှာအသက်ရှင်ရပ်တည်မှုအတွက်မရှိရင်မဖြစ်လို့ဆိုပြီးအခုလိုပြောပါတယ
် The constant threat of arrest and prosecution provides the state officials with a forward
လူတွေကိုအတော်မတန်ဖမ်းဆီးစစ်ဆေးလို့ရနိုင်တဲ့အနေအထားကြောင့်တာဝန်ရှိသူတွေဟာထောင်သွင်းလူမဆန်တဲ့အခြေအနေကိုရှောင်ရှားခြင်းနဲ့ပြည်သူတွေကိုအာဏာနဲ့ငွေကောင်းကောင်းညှိနှိုင်းပြီးမျက်နှာသာလဲရကြပါရဲ့ထိမ့်သိမ့်တဲ့ပြည်သူတွေကိုဆက်ဆံတဲ့ပုံစံနဲ့ထိမ့်သိမ့်ခံတွေရဲ့နေထိုင်မှုဘဝအခြေအနေကလည်းလက်ဘလို့ပေးတဲ့အပေါ်မှာမူတည်နေပါရဲ့
တက်ကိုရီးယားလူရည်ရဲ့53ရာခိုင်နှုန်းနဲ့ညီမျှတဲ့နိုင်ငံသား17တန်းနီးပါးဟာအာဟာရတက်ချို့တက်နေပြီးအငတ်ဘေးနဲ့ရင်ဆိုင်နေကြရပါတယ်သူတို့တွေကအခြေခံလိုအပ်ချက်တွေနဲ့စားစရာတွေကိုကုန်ရုံးရှာဖွေရတဲ့အချိန်မှာပဲအစိုးရကတိုင်းပြည်ရဲ့အရေးအမြင့်အများစုကိုစီရဲ့အတွက်သုံးနေတယ်ဆိုတာအစိုးရကစာမှာပါရှိပါတယ်။အစိုးရရဲ့တရားဝင်ထုတ်ပြန်ချက်ကတော့နိုင်ငံဘတ်ဂျက်အသုံးစရဲ့14ရာခိုင်နှုန်းကိုစီရဲ့အတွက်သုံးတယ်လို့ဆိုပေမဲ့စီရဲ့အသုံးစရဲ့ဘတ်ဂျက်ရဲ့50ရာခိုင်နှုန်းလောက်အထိရှိတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကယုံကြည်နေတယ်လို့ကုလပြောခွင့်ကမာတာဟတာဂိုကပြောပါတယ်။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်ရှော့ချဖို့စ조사ပြီးစစ်ဆက်ဆွေးနွေးနေတာအရေးကြီးတယ်ဆိုတာကိုကုလသမဂ္ဂမဟာမင်းကြီးရုံးအနေနဲ့လက်ခံပေးမယ်။အခြေခံလူအခွင့်အရေးကိစ္စဟာစစ်ဆက်ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာဖြစ်ရမယ်လို့လည်းမာတာဟတာဂိုက VOA ကိုပြောပြပါတယ်။
It's clear that all the money, all the energy, all the brains that are used to focus on
nuclear ကိစ္စရဲ့တွင် nuclear ဖွံ့ဖြိုးတိုးတက်ဖို့အတွက်အားစိုက်အသုံးချနေရတဲ့ငွေတွေ၊အုံနောက်တွေနဲ့စွမ်းအားတွေကတည်သူပြည်သားတွေရဲ့လူနေမှုအဆင့်တန်းဖွံ့ဖြိုးတိုးတက်ဖို့အသုံးချမယ်ဆိုရင်အခြေအနေကအခုလိုမဟုတ်ဘဲတမျိုးဖြစ်နေမယ်ဆိုတာသိထင်ရှားပါတယ
်။ကုလသမဂ္ဂရဲ့အစည်းအဝေးစာမှာမြောက်ကိုရီးယားနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆိုင်ရာဥပဒေတွေကိုကြည့်ကြကြောင်းလဲဖို့တိုက်တွန်းထားပါတယ်။အစည်းအဝေးစာပါအချက်လက်တွေကိုသုံးသပ်အကဲခတ်ပြီးတဲ့နောက်ပါမန်လူနေမှုဘဝလိုအပ်ချက်တွေကိုရရှိဖို့ကြိုးစားရုံတက်တဲ့နဲ့နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းအရေးမယူသင့်တယ်လို့ချင်းချောက်ငွေညစ်တာလည်းမလုပ်တင်ပါဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဝီရှောဝါရှောရဲ့ကပြောပါတယ်ခင်ဗျာ။